Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်လိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တနင်္ဂနွေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်မတင်ကြီးထိုက်ပါရှင်အမေရိကန်သမ္မတရဲ့လွင်မှုကြီးချက်ရေးမူဝါဒအပေါ်မှာနိုင်ငံတော်ဝန်ဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံမှာတော့ပျောက်ဆုံးကလေးငယ်တွေကိုထိုင်းအာဏာပိုင်နေတဲ့အတူအမေရိကန်နောက်နိုင်ငံတကာကပါကူညီရှာဖွေနေကြရစေပါ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဒီကနေ့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ကုလသွင်းမှုချုပ်ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်ပို့ပြီးဖိအားပေးဆောင်ရွက်မယ်လို့ပြောပါတယ်။မနေ့ဖြန်မှာတော့ကုလသွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်တွေနဲ့တွေ့ဆုံပါမယ်။ဘလို့အကြောင်းအရာတွေကိုတင်ပြကြမှာပါလဲ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့လောကွာတဲ့ချုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်တို့နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်တို့ရဲ့နိုင်ငံ
ဒုက္ခသည်တူဦးပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်လို့လူထုကြားဒီမိုကရေစီအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်မှုအများကြီးလိုသေးတယ်လို့တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်က VOA ကိုပြောကြားလိုက်တဲ့အကြောင်းမြန်မာဒီမိုကရေစီရဲ့အစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်နေကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်လာတာနဲ့ပတ်သက်ပြီးလုံးဝသိဉ်င်းမခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဖျောက်ခြင်းဆိုင်ရာအပြစ်လှုံ့ဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှာမနေ့စနေနေ့ကဆန္ဒပြခဲ့ကြပါလိမ့်။တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမခံတဲ့အမေရိကန်သမ္မတရဲ့မူဝါဒကြောင့်ကလေးငယ်တွေမိသားစုနဲ့ခွဲခြားထိန်းသိမ်းခံထားရတာဖြစ်ပါတယ်။အမေရိကန်ရဲ့လွှဲမှုကြီးကြပ်ရေးဥပဒေတွေဟာကမ္ဘာပေါ်မှာအမိုက်မဲဆုံးဖြစ်ပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုလည်းဥပဒေကြောင့်အရအကျိုးခံစား권မပေးဘဲထာနေပြန်ပို့ဖို့တင့်တယ်လို့မနေ့စနေနေ့နောက်ပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်လုပ်ခဲ့ပြီးလူထောင်ပေါင်းများစွာပါဝင်ခဲ့တယ်လို့လည်းစီစဉ်သူတွေကယူဆထားပါတယ်။ကလေးငယ် 2049 ဦးကိုမိဘတွေနဲ့ခွဲခြားထိန်းသိမ်းထားဆဲဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကလည်းပြောဆိုပါတယ်။ကလေးငယ် 900 ကျော်တို့ကိုတော့မိသားစုနဲ့ပြန်ပြီးတော့ပေါင်းစည်းပေးနိုင်ခဲ့ပြီလို့အမေရိကန်အရာရှိတွေကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းပြည်နယ်နိုင်ငံဟာကအစိုးရအကြောင်းတစ်ခုရဲ့လုံခြုံရေးအဆောင်အုံကိုအစ္စလာမစ်ဆွေရောက် IS သွေးကြွားတယ်လို့ယူဆရသူတွေကခေါင်းဖြတ်တက်ခဲ့ပြီးတော့အဆောက်အုံနဲ့တစိမ့်တစ်ပိုင်းမိလောင်ခဲ့ကြအောင်အစိုးရတောင်းဝန်ရှိသူတွေကပြောပါတယ်။နိုင်ငံပြည်နယ်ကိုဂရနီခိုင်ကမလီချာယောက်ျားလေးထက်တန်းကြောင့်ကိုလက်နက်ကင်အမျိုးသားတစုကညာပိုင်းအချိန်ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပြည်နယ်ပညာရေးဌာနပြောခွင့်ရကအတည်ပြုပါတယ်။တိုက်ခိုက်သူတွေကအဆောက်အုံကိုလည်းမိရှုခဲ့တာကြောင့်ကျောင်းကစာကြည့်တိုင်းနဲ့တချို့အစိတ်ပိုင်းတွေမိလောင်သွားတယ်လို့လည်းမိုဟာမက်အဆစ်ရှင်နွာရီက VOA ကိုပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့တော့ပြောဆိုထားခြင်းတော့မရှိသေးပါဘူး။ဒါပေမဲ့လည်းပြည်နယ်ဆိုရကတော့ IS သွေးကြော်တွေရဲ့လက်ချက်လို့အပြစ်တင်ပြောဆိုထားပါတယ်။ကျန်းဖက်ဝါရဇွဲအဖွဲ့ရဲ့အာဖဂန်အဖွဲ့ကတော့အသေးကမုန်းခွဲတိုက်ခိုက်မှုတွေပုံမှန်လုပ်နေပြီးအစိုးရအတွက်အလုပ်လုပ်နေသူတွေအဖြစ်ဆွဆွဲပြီးလူတွေကိုလည်းခေါင်းဖြတ်တက်ဖြတ်နေတာပါပြီးခဲ့တဲ့မွတ်စလင်တို့ရဲ့အစ်ပွဲတော်အတွင်းနိုင်ငံပြည်နယ်မှာအသေးကမုန်းခွဲတိုက်ခိုက်မှုနှစ်ခုကသူတို့လက်ချက်ဖြစ်ကြောင်းအစစ်တရားအဖွဲ့ကပြောပါတယ်ဒီမုန်းခွဲတိုက်ခိုက်မှုတွေကြောင့်လူပေါင်း90နီးပါးသေဆုံးပြီးတော့130ကျော်လက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့ပိုင်းနိုင်ငံဟာပြည်နယ်မှာပဲလူနည်းစုဖြစ်တဲ့ဟိန္ဒူနဲ့ဆစ်လူနည်းစုလူမှုအတိုင်းဝိုင်းအတွက်အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး15ဦးသေဆုံးပြီးတော့20ဒဏ်ရာရခဲ့ပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်ကိုရောက်နေတဲ့သမ္မတအာရှရက်ဂါနီနဲ့တွေ့ဆုံဖို့အုပ်ချုပ်ရေးမှူးရုံးကိုလာရောက်ကြတဲ့လမ်းမှာတိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသဆိုင်ရာရဲချုပ်ဗိုလ်ချုပ်ကြီးဂူလမ်ဆန်နာရီက VOA ကိုပြောဆိုထားပါတယ်။ဒီမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန့်သက်တဲ့နေရာတွေမှာတော့လက်တလောလာတွေအတွင်တိတိတသာတိုးတက်မှုတွေရှိခဲ့တယ်လို့ဂျူရုဓာတ်ပုံတွေကပြသနေတယ်ဆိုပြီးစောင့်ချီလေ့လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်မြောက်ကိုရီးယားကစီရေးစီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာစောင့်ချီနေတဲ့38 North ဆိုတဲ့အဖွဲ့ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါဂျွန်လ21ရက်နေ့တုန်းကဂျူရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုံပြောင်းနျူကလ িয়ার လေ့လာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရပါတယ်။ Singapore Nangama, the Maraton, a trend at Drizon, be nuclear, Kinshin, Sajoma, Yakuria, Gaussan, Kinjo, Unlema, Yitu, Gabi, Trinapa, Jama, 38 not yet, Sinkaza, Tola, Rapsiparish.
American, the Maraton, from Asuya, Canada, Nangaya, Tamarina, Luminia, doing only Boma, Konkau, Kamu, the Lopo, Chama, Carrier, Nama. Dago Tongan and in Canada, Suyagale, American Yakon, the city go dingle, Jalaira, Tianiga, Savi, Ladu, Concocamo, Tidi, Lodama, Pibare. Canada, when you go Trudeau, Nine, the Taju Chesia, Nila Machibe, American Apiga, Jonatiani, Matamina, Luminiani, for Conway, Kapo, Chama Kedamu, Canada, Nangan Bagale, Ladu Pianchina, Ara, Pidelo, Canada, when you go Junior Tina, Jatema, Piotabare. Canada, when you go Justin Trudeau, Ne, American, the Maron, from Duha. ကိုယ်တော်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တောက်ကြတဲ့နောက်ပိုင်းကစကားပြောခဲ့ကြတယ်လို့လည်းအမေရိကန်သမ္မတအီမီရောကစနေနေ့မှာကြေညာပါတယ်ကနေဒါဝန်ကြီးချုပ်ရဲ့ဆိုရရုံးရဲ့ဆိုရတော့ခေါင်းဆောင်နှစ်ဦးဟာရှေ့လျှောက်လှုပ်ဆောင်သွားမယ်ကိစ္စရပ်ဒီမှာညီညီကပ်ကပ်လက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်သူတို့နှစ်ဦးအခုဒီချိန်
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအတွက်ဆောင်ရွက်စရာကိစ္စအများကြီးရှိနေသေးကြောင်းနိုင်ငံတကာချက်ချင်းကြီးအသင်း ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘဲပြန်လည်လက်ခံရေးအတွက်ပြင်ဆင်ဖို့အများအပြားလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လာမဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာလည်းပြင်းစင်စရာတွေရှိနေသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံတွင်မုတ်တုံမိုးကြောင့်ဒုက္ခသည်စခန်းတွေအတွင်းစားနပ်ရိက္ခာတောက်သုံးရင်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးရေးလုပ်ငန်းတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွက်အခက်အခဲဖြစ်စေတယ်လို့လည်းICRC အကြီးအကဲကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံ့ပြန်ကြိုက်ခီးစဉ်ဖြစ်ရောက်ရှိနေတဲ့ ICRC အကြီးအကဲကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာနောက်တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။အကြမ်းဖက်မှုတွေကနေတိမ့်နဲ့ချီပြီးထွက်ပြေးရတဲ့လူတွေကိုပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကမူအဖြစ်သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံသလိုဌာနပြည်ရဲ့လုပ်ငန်းရှင်ကလည်းဖြစ်ဖြစ်မြောက်မြောက်အကောင့်အထည်မဖော်နိုင်သေးပါဘူးရှင်။
ထိုင်းနိုင်ငံမဲဆိုင်မျိုးကတမ်လန်းကူထဲမှာပျောက်ဆုံးနေတဲ့ယောက်ျားလေး12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြအမျိုးသား2ဦးတို့ကိုဒီကနေ့9ရက်မြောက်နေ့ဖြစ်ဆက်လက်ရှာဖွေနေကြသေးဖြစ်ပါတယ်။ American စစ်တပ်ဘက်ကလည်းကူညီရှာဖွေရေးကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်။ American ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရလေတဲ့ဗိုလ်ကြီး Jessica Tate ကတော့အခုလိုပြောပါတယ်။ကတိလူအခြေအနေကောင်းမွန်လာတာနဲ့အတူသွားရေးလာရေးမှာရောအကူအညီကလေးလုပ်ငန်းတွေမှာပါပို့ပြီးလွယ်ကူလာမယ်လို့မျှော်လင့်ရပါတယ်။မိုးရွာနေတဲ့အနေအထားမျိုးမှာမြေပြင်အခြေအနေကိုထောက်လန်းနိုင်ဖို့ရောရေငုပ်ဖို့ရောတိတ်ကိုခက်ခဲနေပေမဲ့အခြေအနေကောင်းတယ်လို့ပြောကြပါတယ်။ပျောက်ဆုံးနေတဲ့ကလေးငယ်တွေနဲ့သူတို့ရဲ့နှီးပြအတွက်ကယ်ဆယ်ရေးလုပ်နေသူတွေအတွက်အားလုံးစိတ်မကောင်းဖြစ်ရပါတယ်လို့လည်းအမေရိကန်လီဒါရဲ့ပြောခွင့်ရကပြောတော့တာဖြစ်ပါတယ်။ဘောလုံးကစားလေ့ကျင့်ပြီးဇွန်လ23ရက်နေ့စနေနေ့ကတမ်လန်းကူထဲတွားရောက်ခဲ့ကြပြီးတဲ့နောက်ပိုင်းမှာလူငယ်ဘောလုံးသမားတွေနဲ့နီးပြတို့နဲ့အဆက်အသွယ်ပြတ်တောက်သွားတာဖြစ်ပါတယ်။ပျောက်ဆုံးကလေးငယ်တွေနဲ့သူတို့နီးပြကိုရှာဖွေရေးကိုတော့ထိုင်းအာဏာပိုင်တွေနဲ့အတူနိုင်ငံတကာကလည်းဝိုင်းဝန်းဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့စိန့်ပီတာရေပြင်မှာလုပ်တဲ့လူမှုစုတောင်းဝတ်ပြုပွဲအတွင်းမှာတော့ပုံဟမ်မင်းကြီးဖရန်စစ်ကလည်းပျောက်ဆုံးနေတဲ့လူငယ်အားကစားသမားတွေအတွက်စုမုံကောင်းဆောင်ပေးခဲ့ပါတယ်ခင်ဗျာ။
မက္ကဆီကိုနိုင်ငံမှာဒီကနေ့တနင်္လာနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မဲယုံတွေဖွင့်လှစ်ထားပြီးမဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ယာရုသက်တမ်းပြည့်သွားပြီးတဲ့နောက်သမ္မတအင်ရစ်ပီနာနီယက်တိုရဲ့နေရာကိုအစားထိုးဖို့မက္ကဆီကိုပြည်သူတွေရွေးချယ်နေကြတာဖြစ်ပါတယ်။သမ္မတတရလွှတ်တော်နှစ်ရက်စလုံးအပြင်အုပ်ချုပ်ရေးမှူးကိုဦးကိုပါရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေတဲ့ကာလအတွင်းနိုင်ငံရေးသမားပေါင်း100ကျော်တက်ဖြတ်ခံခဲ့ရတာနဲ့အတူ မက္ကဆီကိုနိုင်ငံရဲ့အကြမ်းဖက်မှုအများဆုံးဒီဘက်ကာလတမိုင်းမှာတော့အကြီးမားဆုံးရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်ရှင်
2018ကမ္ဘာဖလားဘောလုံးပွဲမှာတော့အခုဆိုရင်ရုရှားအသင်းနဲ့စပိန်အသင်းတို့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုကစားနေကြပြီဖြစ်ပါတယ်အခုဆိုရင်ပထမပိုင်းကစားတာမိနစ်40ရှိသွားပြီဖြစ်ပြီးတော့ရုရှားအသင်းကလောလောဆယ်စပိန်အသင်းကလောလောဆယ်မှာတကူးကိုမရှိနဲ့ဦးဆောင်နေပါတယ်ဒါပေမဲ့အခုကျွန်တော်သတင်းကြေညာနေတဲ့အချိန်အတွင်းမှာပဲစပိန်နောက်တန်းလူPK လက်ထီလို့ဆိုပြီးတော့ရုရှားအသင်းပန်လော်ဒီရထားပါတယ်အခုချိန်မှာရုရှားအသင်းကဒါကိုကံဖို့ပြင်ဆင်နေပြီးတော့ဒိုင်လူကြီးကတော့မမုတ်သေးပဲနဲ့သူကံဖို့လုံနေတော့ဖြစ်ပါတယ်ဒီစပိန်အသင်းကတော့ဒီပွဲမှာဘောလုံးပိုင်ဆိုင်မှုအသာနဲ့ရုရှားအသင်းဘက်ကိုဖိကစားပြီးတော့ဂိုးသွင်းနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်အခုဆိုရင်တော့ရုရှားအသင်းကပန်လော်ဒီရထားပါတယ်ခင်ဗျာ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဆုံးတင်ပြပေးမယ့်သတင်းကတော့ဒီရိုဟင်ဂျာရေးနယ်ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ပို့ပြီးတော့ဖိအားပေးဆောင်ရွက်သွားမယ်လို့ကုလသွေးမှုချုပ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ပြောဆိုလိုက်ပါတယ်။အသေးစိတ်ကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ရှင်။ကုလသွေးမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယုံခမ်တို့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံဆွေးနွေးခဲ့တာပါရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘာတွေဆောင်ရွက်တင်တယ်လဲဆိုတဲ့အပေါ်နားလည်လာစေဖို့အတွက်ပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ကုလသွေးမှုချုပ်ဂူတာရက်စ်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ကြံကြားရေးတာဝန်ခံအစ္စနူခရန်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါရှိပါတယ်မနေ့ကတနင်္လာနေ့မှာတော့ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာ Cost Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ဖို့လဲစီစဉ်ထားပါတယ်။ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်စခန်းတွေစီလာရောက်ချိန်မှာတော့သူတို့မြန်မာနိုင်ငံကဘာကြောင့်ထွက်ပြေးခဲ့ရတယ်၊ဘလို့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံခဲ့ကြရတယ်ဆိုတာရင်းဖွင့်ပြောပြနိုင်မှုကိုယ်တိုင်လူခွေချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေမျက်နာခဲ့ရတဲ့ဒုက္ခသည်တွေကိုယ်တိုင်တင်ပြနိုင်ရေးစီစဉ်နေကြတယ်လို့ Cost Bazaar အနီးဘာလူခါလီဒုက္ခသည်စခန်းတွေကိုအီဆလန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ကဘာကုလသမဂ္ဂအထင်းမဆုံးအန်တနီယိုကူတရက်စ်နဲ့ကဘာပင်ဥက္ကဋ္ဌတို့ကျွန်တော်တို့ဒုက္ခသည်စခန်းကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့လောကွားရေးရှုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်တို့နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်တို့ရဲ့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့အဲဒါကိုလည်းကျွန်တော်တို့တင်ပြဆွေးနွေးဖို့ရှိပါတယ်ခင်ဗျအာတမတိကျွန်းခံရတဲ့အငြင်းသမီးတွေပါဝင်ပါတယ်သူတို့နဲ့တွေ့ဆုံပွဲမှာနောက်ဟိုမှာမြန်မာပြည်မှာတနက်ပြီးခံရတဲ့နောက်ဓာတ်တူခံရတဲ့တနက်တန်ရနဲ့ဒီမှာမတမဆွမ်းဖြစ်နေတဲ့လူတွေနောက်ရကိုင်းပြင်းနဲ့ပြည်စင်မှာကျုံခေရတဲ့မျက်မြင်သက်တွေအဲ့လိုလူကြီးတဲ့နောက်ရကိုင်းပြင်းကပြည်စင်ရဲ့အသေးစိတ်တရှိတဲ့လူတွေကိုအဲ့မှာပါဝင်ခွင့်အတွက်ကျွန်တော်ဘင်္ဂလားဒေ့ရှ်အစိုးရကခန့်လန့်တာရှိပါတယ်ခင်ဗျမနက်ကနေရနေရတော့တေချာရဲလို့ဟဲ့လို့ဘင်္ဂလားဒေ့ရှ်အစိုးရကအကြောင်းကြားတာရှိပါတယ
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အစီအစဉ်နေတယ်မိမိတို့ရဲ့မူလနေရာကိုပြန်လည်နေရာချထားပေးဖို့ဆုံးရှုံးနေတာခဲ့ရတာတွေကိုတရားမျှတမှုရှိစွာနဲ့ပြန်လည်ပေးရဖို့အပါအဝင်နိုင်ငံသားအခွင့်အရေးအပြည့်အဝရရှိနိုင်ရေးကုလအတွေ့အမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ Cost Bazaar ကကုတုဘလောက်ဒုက္ခစခန်းနေဥမောင်မောင်ကလည်းပြောပါတယ
်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့ကကျွန်ချတာရှိတယ်ဒီနာကဘောက်ကင်ဥက္ကဋ္ဌနဲ့ကုလသမဂ္ဂဆိုင်မှုချုပ်အန်တနီကိုတဲရော့ရောအပလေးကြီးမနက်ပိုင်းနေရာနေမှာရောက်ရှိလာမှာလို့သူတို့ကပြောတာရှိတယ်ကျွန်တော်တောင်းဆိုသွားမှာ repartition လုပ်ဖို့တော့မြန်မာဆိုတော့နော် UNESCO နဲ့ UNDP တို့ support လုပ်ဆောင်ရတယ်ဘာလို့တာရှိတယ်အဲ့ဒါမှာကျွန်တော်ရိုဟင်ဂျာသူတို့နာမည်ရေးပြရမှာဆိုတော့ကျွန်တော် UN Security Force နဲ့နာမည်တောင်းမှာကျွန်တော်မူလနေရာကိုရရှိဖို့ဆိုတော့ကျွန်တော်ကဘောက်ကုလသမဂ္ဂဆိုင်မှုချုပ်ကောင်းစုကိုအဲဒီလောက်တာရှိတယ်ဒီမှာအဲ့ဒီအနေပြည့်ကျင်ရတဲ့လူတွေတရားရစီတဲ့လူတွေအာဓမ္မပြည့်ကျင်ခံရတဲ့အမျိုးသမီးတွေပါဒီသူတို့ဒီမှာသူတို့နဲ့တွေ့ဆုံပွားထိုးတာရှိတယ
်အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချီထွက်ပြေးတင်းချောင်ခိုလုံနေကြရတဲ့ဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တွေအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံးကနေ UN အသိအမှတ်ပြုဒုက္ခသည်မှတ်ပုံတင်ကတ်တွေထုတ်ပေးဖို့စတင်စီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ကိုရိုဟင်ဂျာဒုက္ခသည်တွေလို့ထည့်သွင်းတ မှတ်ပေးဖို့တောင်းဆိုနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းနေကိုယ်စီလံကပြောပါရယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပါဘူ
းရိုဟင်ဂျာဒုက္ခသည်စခန်းမှာအကိုကရွေးနေဆရာအနေတစ်စင်း IDB cast ပြီးတော့ smart cast လို့ခေါ်တယ်ပါရယ်ဒီမှာSPD smart card ကိုသူတို့ကစတင်ပြုလုပ်ပေးမယ်လို့လာပြောပါတယ်ကျွန်တော်တို့အဲဒီကနေ့လည်းရောက်တယ်နောက်မနေ့ကလည်းရောက်တယ်သူတို့ကကျွန်တော်တို့နဲ့လာပြီးတော့ရင်းနိုင်တယ်ဒါပေမဲ့အဲ့ဒီ smart card မှာကျွန်တော်တို့ရဲ့နာမည်ရင်းပြည့်တဲ့ရိုဟင်ဂျာအမည်နဲ့ပါဝင်ဝင်ပြုစေရမယ်အဲ့ဒီအခြားပါဝင်ခွင့်မရှိစရင်မြန်မာပြည်ကလာတဲ့ရိုဟင်ဂျာဒုက္ခသည်ဆိုပြီးတော့အဲ့ဒီ smart card မှာပါဝင်ရမယ်ဒါမှတကျွန်တော်တို့ကလက်ခံသွားမယ်ဆိုပြီးတော့ UNHCR အကြီးအကဲကိုကျွန်တော်တို့တင်ပြသွားခဲ့တယ
်ကုတုဘလောက်ဒုက္ခသည်စခန်းနေဥမမောင်းကလည်းဒုက္ခသည်တွေဘက်က UNHCR ကိုတောင်းဆိုထားတဲ့အခြေအနေပြောပြပါတယ
်အခုသူတို့ UN ကပုတ်ပြတဲ့ခဲကိုမြန်မာပြည်ကလာတဲ့ဆိုပြီးရေးထားတာရှိတယ်အဲ့ဒါကိုကျွန်တော်တို့တွင်ရတော့ဆိုတော့ခင်ခွာတာရှိမှနေရ UNHCR ကိုကျွန်တော်ကနေဘင်္ဂလားဒေ့ရှ်မှာရှိတဲ့ရုံးကိုကျွန်တော်ခင်ခွဲတာပို့တာရှိတယ်။မြန်မာပြည်ကလာတဲ့ရိုဟင်ဂျာဒုက္ခသည်ဆိုပြီးရေးပြရမှာဆိုပြီးကျွန်တော်တောင်းဆိုတာရှိတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့တိမ့်ချတဲ့ဒုက္ခသည်တွေကတော့အခုလက်ရှိမှာဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးကထုတ်ပေးထားတဲ့ယာယီအသိမှတ်ပြုကပ်ပြားတွေနဲ့မှတ်ပုံတင်ထားကြတယ်လို့ဒုက္ခသည်တွေကပြောပါရယ်။ UNHCR ကနေအခုထုတ်ပေးမဲ့ UN အသိမှတ်ပြုကပ်အတွင်းထည့်သွင်းပေးဖို့ဒုက္ခသည်တွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်ပြီးလဲကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်တာမို့လို့လူမှုကြားမှာဒီမိုကရေစီအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်ဖို့အများကြီးလိုနေသေးတယ်လို့တနင်္လာနေ့တိုင်းဝန်ကြီးကျောက်ဒေါက်တာလက်လက်မော်ကပြောကြားလိုက်ပါတယ်။တနင်္လာနေ့တိုင်းအတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတဲ့တစ်ဖက်ထဲမှာပဲတဘာဝပတ်ဝန်းကျင်ထိခိုက်မှုသက်သာစေအောင်လိုအပ်တဲ့စီမင်းစည်းကမ်းတွေချမှတ်ဆောင်ရွက်နေတယ်လို့လည်း VOA ရဲ့တည်တံ့တွစ်ဆုံမင်းမြန်မကန်မှာဝန်ကြီးချုပ်ကပြောကြားခဲ့တာပါ။တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုကိုယ်စားဝန်ထမ်းကတည်တံ့တွစ်ဆုံမင်းမြန်ထားတဲ့အပိုင်းနှစ်ကိုတော့ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးလိုက်ပါတယ်ရှင
်။ဒီကလုပ်ငန်းနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဘိတ်ကျုံးစုတွေဟာအခုတော်တော်လေး popular ဖြစ်လာတယ်မြန်မာပြည်ထဲမှာလည်းမကအောင်ပြည်ပမှာလည်းကျွန်တော်အမေရိကမှာလည်းလူတန်းကဘာမှပြီးသွားလဲမယ်ဆိုဘိတ်ကျုံးစုကိုသွားမယ်ဆိုတော့ဖြည်းဖြည်းလေးကိုထက်ထက်ပြီးစဉ်းစားလာကြတယ်ပေါ့နော်ကျွန်တော်တိုင်ဝမ်ကြားမှာဗမာလေးတိုင်ဝမ်ကြားမှာလည်းအဲ့လိုရှိလာတယ်ကျုံးတွေအများကြီးလာတဲ့ကျုံးတွေနိုင်ငံတကာမှာကျွန်တော်လက်မှတ်ထောင်ပြီးတော့မြန်မာကျုံးတွေတာယာလာပါတယ်မှာပြဖို့ရှိပြီမဲ့လေကျွန်တော်တို့က3-4ကျုံးလောက်ပဲအခုကပြခွင့်ရှိတယ်ဘာလို့လဲဆိုတော့အစိုးရကလည်းဒီနိုင်ငံတော်ဝန်ကြီးကပလဲလုံကနေရနေတာအများကြီးရှိတော့အဲ့ဒီဟာတွေကိုကန့်တတ်တဲ့အနေနဲ့တချို့ကျုံးနေသွားလို့မရဘူးဆိုပြီးတော့သူတို့ဒီခီးသွားလုံကနေပလဲလုံကကြားထဲမှာအကျိတ်တင်ရှိကြတာလေကျွန်တော်ကြားပါတယ်တချို့ကိစ္စတွေကိုလည်းဒီတိုင်းဒေသကြီးဆိုရအောင်နိုင်ငံတော်ဆိုရအောင်ခွင့်ပြုပေးဖို့စီစဉ်နေတယ်ဆိုတာကျွန်တော်သိရပါအဲ့ဒါလေးကိုလည်းရှင်းပြပါအောင်ဝန်ကြီးတို့ဘလိုပုံစံနဲ့စဉ်းစားပြီးတော့ဟိုကဏ္ဍခွဲဖို့စီစဉ်ထားတယ်ဆိုတာလေးကိုလေ
ကျမတို့မြန်မာနိုင်ငံထွက်တဲ့ပလဲကဆွေရောင်ပလဲဆစ်ဆစ်ထွက်တာပါအမှန်တမ်းမှတမိုးရှိတယ်ပလဲပေါ့နော်တမိုးရှိတယ်ဆိုတာဒီဟိုပေါ့ဆွေရောင်ဆိုတော့ကျွန်မထင်ပါတယ်ဒီဟိုကျိုတရုတ်ဒီတိုင်ဝမ်နေအဲ့ဒီဘက်ကလူတွေတော်တော်များများနှစ်သက်ချာပေါ့နော်အဖြူပလဲကတော့သူကနည်းနည်းလေးရောင်မိန်တယ်လို့မျိုးဖြစ်နေတယ်ဆွေရောင်ပလဲကိုတော့မှကျွန်မအဲတာဆာကီကုမ္ပဏီဟိုဂျပန်ကုမ္ပဏီတခုဒီမှာနှစ်20ကျော်ရှိပါပြီ28နဲ့28နှစ်ရှိပြီသူတို့လာရောက်ပြီးရင်းနှီးမြှုပ်နှံနေတဲ့လူတွေနဲ့ကျွန်မမျိုးကြည့်ပါတယ်သူတို့အဲဒီပေါ့သူတို့ဟောင်ကောင်ကျောင်းနေမှာလဲဒီရွှေအောင်ပလဲထွက်တယ်ဒါပေမဲ့ဗမာပြည်ကမုတ်ကောင်မျိုးမဟုတ်ပါဘူးလို့ပြောပါတယ်သူတို့ကတကယ်တမ်းဟိုသူတေသနာဗမာပြည်ရဲ့မုတ်ကောင်ရဲတဲ့နှကန်းနားမှာကိုတယ်ရွှေအောင်တောက်နေရတယ်သူကအဲ့ရသူတို့ထွက်တဲ့ secretion ကတကယ်အားလုံးရွှေအောင်နဲ့ကျွားတို့နေနေကဒီပလဲလုပ်ငန်းကိုလည်းတခြားဒေသတွေနဲ့မတူကျမတို့ကိုသဘာဝပေးတဲ့လက်ဆောင်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွားတို့ကြီးကြီးကျယ်လှုပ်ချင်ပါတယ်လှုပ်ချင်တဲ့အခါကျတော့ပြဿနာခီးသွွားလုပ်ငန်းနဲ့ပလဲနဲ့ contrast ဖြစ်နေတာပေါ့နော
်
conflict ဖြစ်နေတယ်ခီးသွွားလုပ်ငန်းကလည်းသူကနီးတဲ့ကျောင်းနေလိုက်ကြည့်နေအလှလှပပတွေဒိုင်ဗင်လုပ်မယ်စနော့ကလင်းလုပ်မယ်ဆိုတော့ဟိုကပလဲကလည်းငါမဝင်နဲ့ဒါတော့
က
သွားတန့်ကြိုက်တယ်ဒီပလဲတွေကလည်းသူကဒီရေမတန့်တာနဲ့ secretion မထွက်တော့ secretion မထွက်ရင်ဒီပလဲမဖြစ်လာဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ကျမတို့ကဘယ်လိုမျိုးခုနောက်ပိုင်းဆိုလို့ရှိရင်ပလဲအတွက်ရှောက်ထွားတင်တဲ့လူတွေကိုတော့ကျမတို့ကဒီကျောင်းနေရဲ့အနောက်ဘက်မှာပေါ့နော်ဒီလေတွေဥတ္တဟုံဖြတ်တန်းမသွားလာတဲ့ကျောင်းနေရဲ့နောက်ဘက်ကိုအဓိကဦးစားပေးပြီးတော့ရှောက်ပေးပါဆိုပြီးကျမတို့ဆီက request လုပ်ပါတယ်ဘာလို့ဆို ကျောင်းနေနောက်ဖက်ဆိုတောင်းတိုင်းရောမတော်ဘူးလေကျောင်းနေရှိဘက်ပဲအားလှလိုက်တာပါညာနဲ့သွားနေဆိုဒီရှိဘက်ကိုနည်းနည်းလေးပေါ်ခြံခဲ့ပြီးတော့နောက်ဖက်ကိုလှုပ်ပါဆိုပြီးကျမတို့ကကြောပြီမယ်လို့ပြောတော့ညာလည်းပဲပလဲလုံးခံရတော့မြေဧရိယာအများကြီးယူရတယ်ကြောက်ကြောင်းလောင်းလိုင်းချရတာဟိုမဟုတ်ကောင်းဘူးလောင်းလိုင်းချရဲ့ဆိုတော့ဒီမြေဧရိယာတွေအများကြီးယူရတယ်တော့ကြောက်ခုတဲ့တီတော့ကွန်ဖ ကျွန်တော်နေမှာဟိုစာပို့ပြီးတော့ဘောနော်ကျွန်းရှိရမယ်ကိုရဲ့ဒီပလဲကျွန်းတရားရှိဆိုခုနှစ်ရမှာလုံးလို့ရတရားပဲကျွန်မပြောတယ်ခုနှစ်ရမှာဟိုစတဲ့ကျွန်းတွေကိုရွေးချယ်ပြီးတော့ဘောဒီခုနှစ်ရတရားပေါ့အားလုံးတော့မဟုတ်ဘူးပေါ့စတဲ့ကျွန်းတရားလောက်ရွေးပြီးတော့အဲ့ဒီရလောက်ကိုသွားလုံးလို့ရအောင်မဖြစ်ဘူးလားလို့ကျွန်တော်တို့ပဲကတော့ပြောပါတယ်အဲ့လိုပဲတယောက်နဲ့တယောက်တော့ conflict
ကခုတည်းတည်းရှိနေစေပါဆိုတော့ဘုန်းကြီးတို့အနေနဲ့ဟောဒီတဘာပေါင်းချင်းတင်းတေးကိစ္စတို့ဒီ living ညံကိစ္စအထူးသဖြင့်ဒီကျွန်းနေဟိုစီဝိုင်းလုပ်ငန်းတွေကိုချပေးတဲ့အခါမှာမူလမူလတိုင်းတော့ကြာမှာတော့မဟုတ်ဘူးဇာတ်တန်တိုင်းလုံးထင်းသိမ်းနိုင်အောင်ဟိုဘောအဲ့လိုမျိုးအီအန်ဒီအိုင်ပုံစံမျိုးပေါ့နော်ပြင်းတဲ့ business
ဆိုလို့ရှိရင်လည်းအဲ့လိုမျိုးထင်းသိမ်းတဲ့သူဟာဒီဥပဒေတွေချထားတာရှိပြီလားရှိပါတယ်တတ်တူတွင်ဥပဒေရလည်းအသက်ရှိပါတယ်ခုလောလောဆယ်မှာထုတ်လိုက်တဲ့တတ်တူကျွန်တော်ဆွေးရတဲ့တတ်တူတွင်ဥပဒေပေါ့အဲ့ဒီမှာလည်းတဘာပေါင်းချင်းထင်းသိမ်းရေးကိုဟိုကြီးကျယ်ပဲသူတို့အနေနဲ့ထည့်ပြီးတော့ဖော်ပြထားပါတယ်အရင်ဥပဒေမှာတော့တဘာပေါင်းချင်းထင်းသိမ်းရေးတွေမပါပါဘူးကျွန်တော်တို့အခုလည်း တတူလုပ်ငန်းလုပ်မယ်ဆို EMB ကိုရင်ပြကျမတို့ဒီတတူကိုဟိုဘယ်လိုလဲစမ်းသပ်ခွင့်မပေးခင်နေရ EMB ကိုကျမတို့တောင်းပါတယ် EMB မလုပ်တဲ့တတူလုပ်ငန်းဆိုကျမတို့စမ်းသပ်ခွင့်မပေးပါဘူးဘာဖြစ်လို့လဲဆိုတော့စမ်းသပ်တယ်ဆိုပေမဲ့လည်းတကယ်အမြင်ပြင်းနေထားမှာတချို့တလေကဒီ open time နဲ့နည်းနည်းတူးကြည့်တာတွေရှိပါတယ်အဲ့ဒီခါမှာအမြင်စားပုံတွေဖြစ်ပေါ်လာပါတယ်နောက်ပြီးတော့ဒီအမြင်စားပုံတွေမှာသူတို့လိုချင်တဲ့တတူဥမာတင်းလိုချင်လို့ရှိရင်သူတို့ကတင်းမဲ့ယူလိုက်တယ်အဲကျန်တဲ့ကောပါးတွေတိုင်ရိုင်းနေဒီထဲမှာရှိနေတော့မယ်ဒါတွေကိုလဲဆော်ပေးလို့လားမလို့လားကျမတို့စမ်းရမှာဖြစ်ပါတယ်ဒီအတွက်ကြောင့်မလို့ကျမတို့ EMB မပါတဲ့ဘ루ကိစ္စမျိုးမဆိုကျမတို့လက်မခံပါဘူးအခုလက်ရှိရခင်ဆိုးရဆက်ဆက်တရားလုံနေတဲ့တတူတွင်းနေပေါ့အခုကျမတို့ဖားကန့်လို့ပေါ့နော်2020မှာကျမတို့ပြေးဖို့ရှိပါတယ်ဒီဟိုဟိန်းနာမိုင်းပေါ့နော်ဗတံမကြီးတဲ့ဟိုအင်္ဂလိပ်ခေတ်တရားလုံနေတဲ့ဟိန်းနာမိုင်း EMB ကိုမလိုက်နာပါဘူးတေသေးချာမလိုက်နာတဲ့တကြောင့်ကျမတို့တို့ extension ပေါ့နောက်ထပ်တို့နောက်ထပ်ဆက်ပေးဖို့အတွက်ကျမတို့ခွင့်မပြုပါဘူး။ဘာဖြစ်လို့လဲဆိုတော့ EMB တိုင်းသူတို့ live ပါဆောင်ရွက်မှာကျမတို့ခွင့်ပြုပါမယ်လို့အတိအကျကျမတို့ဖော်ပြပါတယ
်။ဟုတ်ကဲ့။ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရအဆက်ဆက်ကပေါ့နော်။ဟိုအားနေချက်ရှိခဲ့တာဒီဥပဒေတွေထုတ်ပြန်တယ်ကျွန်တော်နေဥပဒေတွေထုတ်ပြန်တယ်။ဒါမှလည်းနောက်ပိုင်းကျလို့ရှင်အဲ့ဒီထုတ်ပြန်ပြီးတဲ့ဥပဒေတွေအတိုင်းဟိုအရေးယူခြင်းအပိုင်းမှာကျွန်တော်တို့ကအားနေခဲ့တာကိုအစဉ်တစ်ဆက်ဒီ NLD အစိုးရဘက်မှာအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဟိုဟာဝန်ကြီးတို့လည်းဟိုသတိထားမိပါပဲဟိုအရင်အစိုးရတွေရဲ့ကိုယ်အစိုးရတွေရဲ့အားနည်းချက်ပေါ့ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအာယုံဆိုင်ပြီးတော့လုံဆောင်တာမျိုးရှိသလား
လုံဆောင်ပါတယ်ကျမတို့က
ပြောပြလို့ရမှာဘယ်သူ
ကျမတို့ဒေတာမှလည်းဟိုပေါ့ဟိုဒီမိုင်းနေပေါ့အခုမကူရာဟိန်းနာမိုင်းဆိုလို့ရှိကျမတို့တစ်နှစ်ကျော်ပိတ်ထားလိုက်ပိတ်လိုက်ပါတယ်မိုင်းပိတ်လိုက်ပါလို့ဒီသူတို့စွန့်ပြစ်မြေစာတွေကိုထိုညာပုံဒီညာပုံဟိုချောင်းပိတ်ဒီချောင်းပိတ်လုံးနေတဲ့ညာကာလပတ်လို့ကျွန်တော်တနည်းကျော်ပိတ်ပိတ်ကြည့်လိုက်ပါတယ်ပိတ်တော့မှတို့ကဒါတို့ရေးယူတာကိုရေးယူတဲ့အခါမှာတို့ကဒီတနည်းကျော်ကာလမှာတို့အစိုးရပေးရမယ့်ခွန်တို့ပေးရပါလိမ့်ရှင်ဘာလို့ဆိုအစိုးရပေးရမယ့်ခွန်ကတော့မပြတ်တမ်းဆိုတော့အစိုးရပေးရတဲ့ခွန်နဲ့တို့မှဘာရင်ဖြစ်လာတဲ့ခါကျတော့မှဒီမြောင်းနေချောင်းနေတို့ဖော့ပါလိမ့်ရှင်အဲ့ဒီအချိန်ကာလမှာကျွန်တော်တို့အစိုးရလည်းဝင်ကူလုပ်ပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီကိုဒေတာခန့်ဒီဟိုနေမဲ့ကျမကြီးပါညာအတွက်ပဲဆိုပြီးတော့ကျမတို့ဝင်ကူပြီးလုပ်ပေးပါတယ်ဒါပေမဲ့လို့တို့ဒီမြောင်းနေချောင်းနေတို့သူချုပ်ပြမြေစာပုံနေမပုံသေးသေးရစက်နဲ့ဆီဆီမလုပ်သေးကျမတို့ပိတ်ပလိုက်ပါတယ်ပိတ်ထားတာအဲတနည်းကြော်လောက်ကြပါတ
ယ်ကျောင်းပြီးသေးရောဝင်ကြိုဒီ
ကျောင်းပြီးသေးလည်းပိတ်ထားတာပါရှင
်အခုဒုနေတယ်ကျောင်းပြီးသေ
းပိတ်ထားတာပါ
ရှိပါတယ်ကျင်း
ဟုတ်ကဲ့ဘန်းချောင်းဒီတာမှာပါဟုတ
်ကဲ့
ဘန်းချောင်းဒီတာဆိုတော့ဟိုဘက်တစ်ဖက်နိုင်ငံရဲ့နေဆက်ပေါ့အဲ့မှာလည်းအဲ့လိုပဲကြောင်မီသွေးရဲ့မြေစာပုံတွေသူကကြောင်မီသွေးတက်ရင်တွေကိုယူရဲတက်နှုတ်တွေကိုပုံပလိုက်တယ်ပုံနဲ့ပုံတွေကသူ့လိုလိုမီးလောင်တယ်ဒီအတွက်ကြောင့်ဒီကအခုံးငွေတွေပြည်သူကိုဒုက္ခပေးတယ်ပိတ်ရမယ်ဒီကြောင်မီသွေးမိုင်းရလည်းကျွန်မထင်တယ်6လလောက်ရှိပါပြီပိတ်ထားတာအဲ့တော့နေရကျမတို့လာပြောပါတယ်အဲ့တော့ကျမတို့မှာတတ်တူတွင်တတ်တူတွင်မှာတတ်တူတွင်စောင့်ကြည့်ရဖွဲ့ဆိုကျမတို့ဆပ်ပလင်းပေါ့နော်ကျမတို့ဆပ်ပလင်းပေါ့ဆပ်ပလင်းဖွဲ့ပါတယ်ကျမတို့ရွာကိုရွာရွာလူကြီးတွေအဲနောက်ပြီးတော့သက်ဆိုင်ရာအဲ့ဒီဟိုဟိန်းသားရဲ့ဘိုင်မှာဆို Christian Community ဆိုတော့ဒီကရင်ပေါ့ဘာသာရေးဆရာတွေနဲ့ဒီတာခန်နေနဲ့ကျမတို့တတ်တူစောင့်ကြည့်ရဖွဲ့ဆိုပြီးဖွဲ့ပါတယ်ဒီတတ်တူစ ဒီလိုပဲကျွန်တော်တို့ရေးရှုပေးပါတယ်။
Personally, but frustrated issue when you see my eyes, see my boy, go out the Ubrio, Piatan, Ludo, the Boma Durashima, the boy, Colossian project, Long Lade Yamong, Michida, Chicago, and Latin. So when you do personally the Gecko, Poku, the Gecko, Alelu, Lalapis, you know, or Pep Project, the Shida Mulado, Suagan, the Gecko, and Ego. I am you say, send me the word about Simangani, Lungani.
ဖရက်စထရေးပါလိရှိလေဦးညအတိကတော့ကျမတို့ပြည်သူတို့ဒီမိုကရေစီဖရက်တယ်လုံနေတယ်လို့ပြောလို့ရှိရင်ပြည်သူကဒီမိုကရေစီဖရက်တယ်ရဲ့အနှစ်သာရတွေကိုသိရပါမယ်ရှင်အထူးသဖြင့်လူငယ် community မှာပေါ့ကျမတို့အဲ့ဒီမှာအတင်တန်းခုလို့တက္ကသိုလ်ကျောင်းပေးရေးချိန်မှာကျမတို့ဒီကလေးတွေကိုဒီဒီမိုကရေစီဖရက်တယ်နဲ့ကျမတို့ဒီမိုကရေစီနိုင်ငံသွားနေတယ်ဆိုပြီးကလေးတွေကဘာမှမသိပဲနဲ့သူတို့သွားကျင်နေလမ်းသွားနေလို့မရဘူးလीအားလုံးကဝေးစက်ခုတွေကိုသွားမှာဒီဟာကိုကျမရန်လုပ်ချင်တယ်ဒါကျမရဲ့ကျမတို့ကတော့နိုင်ငံရေးတမားတွေတသက်ဆိုတော့ဒီကိစ္စကိုကျမလုပ်ချင်တယ်နောက်ပြီးတော့ပြည်သူတွ ဒီပေါ်ဒီဆေးကုတဲ့အဖွဲ့အစည်းလေးတွေဒါတွေကိုကျမတို့ခမဲ့ပေါ့နော်ကျမတို့ကုညီပေးခြင်းနေကျမတို့ဆိုရတာအမင်းတို့လိုပဲစုစည်းပြီးတော့တော့ကျမဆိုရင်တော့ဒီခမဲ့ဆေးကုတဲ့လုပ်ငန်းလုပ်ခဲ့တာကျွန်တော်ငါတက်တက်တီတီတိုင်းလုပ်တယ်ကျွန်မကရင်ရွာတွေသွားတယ်ကလေးတွေလည်းတင်တယ်ခွေးတွေလည်းတင်တယ်စားအုပ်စားကွက်တွေလည်းယူပြီးကျွန်မသွားလေးလိုက်တယ်ချောင်းပြားတွေပဲချောင်းပြားတွေကျွန်မသွ ก็ยังดีบ่ก็ยังรู้อะไรไม่เข้าไปเอามาเลยเปล่าไปอ่ะแล้วไอ้คนมีเนี่ยดีจ้ามาจะมาหนีเงี้ยหรือว่าจะมาดีช่วยกันขันดีบ่จะมาเมียวบ่ยาวอะไรหรือเปล่าไปจะมาด่าเรียวดีเอาช่วยยืมว่าจะมาหนีเนี่ยไอ้แม่กูจะเข้ามาเทมแม่ผู้เด็กกิสานี่เปล่าไปจะมาหนีเนี่ยรอดรอเลยโอ้ป่ะ แต่ไปเมลูเนเน่รอเลยดีว่าอุบามาบอกกับเชมปี้เนี่ยมาจะมาบนนี้จบพิมพ์เมสุนอ่ะแต่ยิ่งแต่ยิ่งพิจารณามาชิวไล่ย้อนยุคที่เอ่อก็ยังปีเนี่ยมาสุดเลยจะมาลุลุยาดีเลยคือดีลมิวปุริสังกามิวนาดีมาแล้วอ่ะส่วนเนเน่เราจะมาดูแค่แคปชิบายตาลีเราคุปชิบายอุบามาพยายามไปกิสาสุ่ยจะมาเนี่ยเสมาดีอุบาเสมาพิจารณาพงนี้เนี่ยเลยจะมาสกับพี่เราเสมาดีเราจ่ายอะไรลุยเนี่ยส่วนเราเนเน่โอ้โหโกโลเจเนสกับอะไรมียาวผู้ดีบายไทยเราชิ ဟိုဗုဒ္ဓရဲ့ဆုံးမလေးကျွန်မဖတ်ဖို့ပါတယ်ကျွန်မလေ့လာပါတယ်ဒီဟိုမွတ်စလင်ရဲ့ဆုံးမလေးကျွန်မလေ့လာတာပဲဘာသာတိုင်းကကောင်းပါတယ်လူတွေကမေတ္တာတရားနည်းနေလို့သာဖြစ်တာပါကျွန်မတို့အဲ့လိုပဲလက်ခံပါတယ်ဘာသာရေးကိုလည်းကျွန်မစိတ်စားပါတယ်အားလုံးကိုလည်းရှိပါတယ်ဘုရားကျေးဇူးများတင်ပါတယ်အခုလိုဆက်ရှင်းလေးရှင်းပြပြီး
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနေတနင်္လာမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ9:00 နာရီအထိလိုင်းဒိုမီတာ 32 40 48အပြင် ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190မှာပါ နားဆင်နိုင်ပြီး ဒီအစီအစဉ်ကိုမနက် 8:00 နာရီကနေ9:00 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 79နဲ့25မီတာတွေမှာထုတ်လည်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို69 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနာရီခွဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်၊မြမပြည်မပေးစာများနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။NLD ပါတီကဖွဲ့စည်းပုံပြင်နိုင်မလားဘလို့ပြင်ပါလဲဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြထားပါတယ်ဦးစီသူအောင်မြင့်ကစီစဉ်ပြီးတော့မတ်ရင်ချင်းနိုင်တဲ့ကိုညံဝင်းအောင်တို့ကူညီတင်ဆက်ထားတာနားဆင်ပါရှင
်ဒီကနေ့ဇွန်လ23ရက်နေ့24ရက်နေ့ကအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံကျင်းပခဲ့ပါတယ်။အချိန်တိုတိုအတွင်းကျင်းပခဲ့တဲ့ညီလာခံမှာအစိုးရမူဝါဒအောင်မြင်အောင်ဝမ်းရံအားပေးရေးဖွဲ့စည်းပုံပြင်ရေးအပါအဝင်ရှေ့လုပ်ငန်းစဉ်5ရက်ချမှတ်ခဲ့ပါတယ်။ဒီရှေ့လုပ်ငန်းစဉ်5ရက်ထဲမှာဖွဲ့စည်းပုံပြင်ရေးဆိုတာဟာ2012ဂျာဖြတ်ရွေးကောက်ပွဲမဝင်ခင်ကတည်းက NLD ပါတီရဲ့မူဝါဒတည်းရဲ့အနေနဲ့ရှိခဲ့ပြီး2012ဂျာဖြတ်ရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲကြီးမှာပါပါတီရဲ့လုပ်ငန်းစဉ်ဖြစ်ပြည်သူတွေကိုချပြမဲဆွဲခဲ့တာပါ။တိတ်မကြာခင်2015အထွေထွေရွေးကောက်ပွဲကျင်းပပြီးတာ3နှစ်ပြည့်ပါတော့မယ်။ဒီကာလအတွင်း NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောတာဆိုတာလှုပ်ရှားတာပြည်သူတွေမတွေ့မြင်ကြရပါဘူး။ဒီအတွက်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတော်တွေကလည်း NLD ခေါင်းဆောင်တွေကိုအဲ့ဒီမေးခွန်းမေးခဲ့ကြပါတယ်။ NLD ပါတီဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်နိုင်ပါမလားဆိုတာခုတစ်ပတ်လေးလာသုံးသပ်တင်ပြသွားပါမယ်
။အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်နဲ့စစ်အာဏာရှင်အစိုးရလက်ထက်မှာသူတို့စိတ်ကြရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုခဲ့ပါတယ်။အဲ့ဒီအချိန်ကလေးက NLD ဟာ2008ဖွဲ့စည်းပုံကိုလက်ခံခဲ့တာမဟုတ်ပါဘူး။တကယ်တကယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်ရင်ဒီမိုကရေစီစနစ်နဲ့နည်းနည်းမှလိုင်လျောညီထွေမဖြစ်တဲ့အချက်တွေအများကြီးတွေ့နိုင်မှာဖြစ်ပါတယ်။တမန်တော်ဟာတတိတခြားရက်ဒီခွင့်ရပြီးရွေးကောက်ခံအစိုးရရဲ့စီမံခန့်ခွဲမှုအောက်ရှိနေတာတမန်တော်ရွေးချယ်ရာမှာတမန်တော်ကမဲ25ရာခိုင်နှုန်းကိုရယူထားတာဥပဒေပြုလွှတ်တော်အသီးသီးမှာတမန်တော်သားအမတ်တွေ25ရာခိုင်နှုန်းနေရာယူထားတာအစိုးရအဖွဲ့ထဲမှာအရေးပါတဲ့ကာကွယ်ရေးပြည်ထောင်ရေးနေဆိုင်ရာဝန်ကြီး၃ယောက်ကိုတမန်တော်ကဝေးဦးစည်းချုပ်ကစိတ်ကြိုက်ခန့်အပ်တာတိုင်းနယ်ပြည်နယ်အသီးသီးမှာဝန်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နေလုံးဝန်ကြီးကိုတမန်တော်ကဝေးဦးစည်းချုပ်ကခန့်အပ်တဲ့တမန်တော်သားအရာရှိတွေထဲသွင်းရတာဒေါ်ဆန်းစုကြည်ကိုတမန်တော်အဖြစ်တင်မြှောက်လို့မရနိုင်တဲ့ပုံမှန်59စာလုံးလိုမျိုးထဲသွင်းထားတာစတဲ့အချက်ပေါင်းများစွာရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးငိုကလေးက NLD မှာသဘောထားနှစ်မျိုးကွဲပြားခဲ့ပါတယ်။ပထမတစ်မျိုးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်အများစုကြီးရဲ့သဘောထားဖြစ်ပါတယ်။ဒုတိယတစ်မျိုးကတော့2008ဖွဲ့စည်းပုံကိုဖျက်သိမ်းပြီးဖွဲ့စည်းပုံအသစ်နဲ့အစားထိုးရေးဖြစ်ပြီးကွဲလွန်သွားပြီဖြစ်တဲ့သတင်းစာဆရာကြီးဟန်သာဝတီဦးဝင်းတင်နဲ့ရှေ့နေကြီးဦးကိုညီတို့ရဲ့သဘောထားဖြစ်ပါတယ်။နောက်ပိုင်းဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD ပါတီရဲ့မူဝါဒသဘောထားဖြစ်လာပါတယ်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီအတွင်းလေ့လာသုံးသပ်မှုတွေလုပ်ကြရမှာအချက်ပေါင်း168ချက်အထိပြင်ဆင်ဖို့လိုတယ်ဆိုပြီးသဘောထားထွက်လာပါတယ်။ဒါပေမဲ့အဲ့ဒီအချက်လက်တွေပြင်နိုင်အောင်ဘလို့တဏ္ဍာဗျူဟာညဗျူဟာတွေနဲ့လုပ်ကြမလဲဆိုတာမျိုးကိုတော့ချမှတ်တာမတွေ့ကြရပါဘူး။2012ဂျာဖြတ်ရွေးကောက်ပွဲဝင်ဒေါ်ဆန်းစုကြည်အပါအဝင် NLD အမှတ်40ကျော်လွှတ်တော်အသီးသီးတွေရောက်ပြီးနောက်ပိုင်း NLD ဟာဖွဲ့စည်းပုံပြင်ရေးတတိုင်းတီလုံးအတိုင်းအတာနဲ့စူးစမ်းလာပြန်ပါတယ်ဒီတစ်ခါပြင်ဖို့စူးစမ်းတာကတော့ပုံမှန်436ပါ NLD ကောင်းဆောင်တွင်နေဥပဒေပညာရှင်တွေကဖွဲ့စည်းပုံမှာအချက်အတော်များများပြင်ဖို့ကြိုးစားနေရင်တက်မတော်ကောင်းဆောင်တွင်နေညှိနေရမယ်တက်မတော်ဘက်ကသဘောမတူရင်ပြင်ဆင်ဖို့မလွယ်ဘူးဒါပေမဲ့ပုံမှာ၄၃၆ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းဖွဲ့စည်းပုံပါဘယ်ပုံမှကိုပြင်ဆင်သည်ဖြစ်စေတက်မတော်ဘက်ကသဘောမတူလဲတင်လို့ရသွားလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှ၄၃၆ဟာအရေးကြီးပြ 436ပြင်ဆင်ရေးလှုပ်ရှားမှုလုပ်ခဲ့တာပါ။အ
ဲ့ဒီပုံမှန်436ပြင်ဆင်ရေး NLD ခေါင်းဆောင်မှုနောက်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေပါဝင်လူထုလူသန်းစားအဖွဲ့ပေါင်းစုံနဲ့ပြည်သူအများစုကြီးကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့ NLD ပါတီခေါင်းဆောင်တွေမတွက်မိတဲ့အချက်ကသူတို့လူလားသလိုပုံမှန်436ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းတမရောသဘောထားမပါလဲဖွဲ့စည်းပုံတစ်ခုလုံးကိုလိုသလိုပြင်ခွင့်ရသွားမှဖြစ်ပြီးတမရောခေါင်းဆောင်တွေနဲ့တမရောတစ်ခုလုံးရဲ့ကံကြမ္မာတမရောခေါင်းဆောင်တွေနဲ့တမရောတစ်ခုလုံးရဲ့ကံကြမ္မာရွေးကောက်ပွဲတွေလက်ထဲရောက်သွားလိမ့်မယ်ဆိုတာကိုတမရောဘက်ကသိနေတဲ့အချက်ပဲဖြစ်ပါတယ်ဒီအတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှန်436ပြင်ဆင်ရေးဆိုတာဟာအခက်ခဲဆုံးဖြစ်လိမ့်မယ်ဆိုတာသဘောမပေါက်လို့အဲ့ဒီလှုပ်ရှားမှုလုပ်ခဲ့တာလို့သုံးသပ်နိုင်ပါတယ်တကယ်လဲအဲ့ဒီပုံမှန်436ပြင်ဆင်ရေးလုံးဝမအောင်မြင်ခဲ့ပါဘူး။သမရဦးသိန်းစိန်အစိုးရလက်ထက်လက်နက်ကင်တိုင်းသားတွေနဲ့ညီညာရေးလုပ်ပြီးနောက်ပိုင်းဖွဲ့စည်းပုံပြင်ရေးစကားပြောလာပါတယ်။သမရဦးသိန်းစိန်ပြောတာကတော့အစိုးရလွှတ်တော်တပ်မတော်နိုင်ငံရေးပါတီအရက်ဘက်အဖွဲ့အစည်းလက်နက်ကင်တိုင်းသားတွေအားလုံးပါဝင်တဲ့ညီညာရေးညီလာခံကြီးတွေကျင်းပမယ်။အဲ့ဒီရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တဲ့တင်ပြီးဖွဲ့စည်းပုံပြင်ရေးလုပ်မယ်။မလို့ရပါနဲ့ဆိုတာပါပဲ။အဲ့ဒီအချိန်တော့ဒေါ်ဆန်းစုကြည်နဲ့ NLD ဟာသမရဦးသိန်းစင်ရဲ့ဖွဲ့စည်းပုံပြင်ရေးနီးနာကိုလက်မခံခဲ့ကြပါဘူးဖွဲ့စည်းပုံပြင်ရေးအတွက်တိကျအကောင့်တွေဖော်ရမယ်ဆိုတဲ့သဘောမျိုးပဲရှိခဲ့တာပါနောက်ပိုင်းဒေါ်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရအာဏာရလာတဲ့အခါသမရဦးသိန်းစင်ထားရခဲ့တဲ့ NCA လမ်းကြောင်းအတိုင်း၂၁ရာစုပြည်လုံးကြီးလာကန်နေဆက်လုပ်ပါတယ်ဖွဲ့စည်းပုံပြင်ရေးတိကျအကောင့်တွေဖော်မယ်ဆိုတာမပြောတော့သလိုလှုပ်ရှားမှုတွေလည်းဆက်မလုပ်တော့ပါဘူးနောက်ပိုင်းမှာဒေါ်ဆန်းစုကြည်ကိုယ်တိုင်21ရာစုပင်လုံကရလာတဲ့သဘောတူညီချက်တွေအတိုင်းဖွဲ့စည်းပုံပြင်ရေးလုပ်နိုင်တယ်ပြောလာတဲ့အခါအရင်သမရဦးသိန်းစိန်ပြောခဲ့တဲ့လမ်းကြောင်းအတိုင်းပဲလုပ်တော့မယ်ဆိုတဲ့သဘောဖြစ်လာတာတွေ့ရပါတယ
်။ကျင်းပပြီးသွားတဲ့ NLD ပါတီဒုတိယအကြိမ်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာပါတီဥက္ကဋ္ဌနှင့်ဒေါက်တာစော်မြင့်မောင်ကပင်လုံညီလာခံကနေရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်လွှတ်တော်ကပြည်ထောင်စုသဘောတူညီချက်Union Accord တရက်ချမှတ်ပြီးဖွဲ့စည်းပုံပြင်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒီအချက်ကိုကြည့်လိုက်ရင် NLD ဟာဖွဲ့စည်းပုံပြင်ရေးတီးခြားလှုပ်ရှားစ조사သွားတော့မှာမဟုတ်ပဲ21ရာစုပင်လုံညီလာခံသဘောတူညီချက်တွေကနေတဆင့်ပဲ조사သွားတော့မယ်လို့မှတ်ယူရပြီးအချိန်အများကြီးယူရအောင်ပဲဖြစ်ကြတာရှင
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတာဖြစ်ပြီးတနင်္လာမနက်ခင်းနေမှာတော့တလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မယေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတော်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။Facebook ကနေရေးလာတဲ့သောရရှင်တယောက်ရဲ့စာတော်လေးကိုအရင်ပြောပြပေးပါမယ်နော်။ဗီဒီယိုကိုမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကမ်ပူမြို့နယ်မှာနေထိုင်တဲ့ဥကင်ချီဖြူဝေလှိုင်းမှာ VOA ဝိုင်းတော်သားတွေကျန်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆိုပဲရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOA သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေနပ်ကျေးဇူးတင်ပါတယ်။အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါ။ကျွန်တော်တို့မြန်မာနိုင်ငံကြီးအမြဲဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်ဆိုတော့ Facebook Messenger ကနေပြီးတော့သူရဲ့စာတော်လေးကိုရေးပို့လာပါတယ် Fury season ago Nasin Abibio Yila Dari Dorasin Yes Sadu Lirigul Sepjobja Pijamarisha. Nyamau Nanya Yi Loka Saya EDM Atono Mias with your TV Gani Bio American Tong English acting and a season go Nasin Bio Dorasin Yoga. A season go Ting Yu Jimai, no Yila Vari Hokewa, tomorrow season go. A person I, Yomi Tanja Ridugani told me Binny Ramlo. A season go Ama Natalu Yal Lupian Biole, Lila Jenis, when Biablo Natalu Yale Lupi Tawarino, a Tane Sada Taijilu Yale, then an abjason go Sada Netin Pitawari. A Dorasin or Michael Rizre Dorasima, not a Dorasin Diogoro, my chip Margaret Luji Tawari. T. My chip Margaret Dorasinga, a good program. I'm very grateful to you. Yang kau nak season liba, tu ko Jesus tin siapa yang lo jila bay. Teruga ini nyaman nanya ini loka saya ini yang tung nomnya dengan nak season ko nasi biar jila jarap siapa ini. Seni ni ada yang lila season ko nasi biar. View ini mawai website bawa macam jila itu rasa kalau uwen tema uwen tengah. View ini tolong jadi ko api kerana ni bau nasi jaga bawi. Season alam le jadi terbalik. Sebiar le view ini ko api tua mawai lo jila bay. Okay ba? Kalau biar lari tu tu Jesus tema ni. ကိုကြီးကျော်ဆိုတဲ့တော်ရရှင်ကျွန်တော်တို့ Tomorrow view you got told me be the season in a particular Doras into two. Don't be a view, Yila Zara, you could pop down a bit of my, you know. Go on to Lisa Doras and Aro, tomorrow view you are in a person told me be Nija. Jama is sitting on us in Bio, Saro Lisa, Jambio Yila Valley. Three also amuse and a pin and yoga, so the assisting of go women in Sepiga Matuga. Jama is the name Sam Mari, a young or not how look Gal Mari. The Nogaro P3 by Shima, so the Yila Valley. Dorasin Konkang set Usure Dorasin Aro. Through Ditama, through Ditasumele, Betty Dalero, Yim Tabano, through Ditama. Langazari, Bobomia Pinny Bureau, Dago Tasayangale, Yim Yuba, Super Kulum Tainza Lavari.
Sieta for in a Lange Ubido, dear when the ball queen to Tare, the lone alone dono Longazaria, a Kuzoe, a Dolly Jambola, and Vicmia. A young Kujon Kuwe, Lusani Dagani, a Kuzoe, Lucia Bishan, Bodin Lusala Javicmia. Tiny less, your name Dobine, Diogani don't
chillaric me ဖြူရီအစီအစဉ်ကိုနားဆင်အားပေးတဲ့တော်ရရှင်ဇွဲနောင်ကကောင်းပါတယ်ဖြူရီသတင်းထုတ်လေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ဖြူရီရဲ့သတင်းတွေညီလေးမှမတက်ဘူးဖြူရီကိုအားပေးနေပါတယ်ဟုတ်ကဲ့ဒီသတင်းတွေဒီတော်ရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ဖြူရီ Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါတယ်နော်ရေဒီယိုလိုင်းတွေပူးနေပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်တော်ရရှင်ရှေဝစ်ဆန်စီကဖြစ်ပါတယ်
ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနက်6နာရီမှခွန်နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်စက်ပြတ်တဲ့ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနက်တိုင်းနားထောင်နေကြမို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာနှစ်20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်
ဒီတော့ရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုနည်းနည်းစီပဲပြောင်းတာပါဒါပေမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါရဲ့နော် ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ voanews.com /bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဘဲနဲ့ကိုကလက်ကင်ဖုန်းဒီအင်တာနက်ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့အင်တာနက်ကနေလွယ်လွယ်ကူကူနားထောင်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်နက်တည်းဒါရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းတွားပြီးနားဆင်လို့ရပါတယ်ရှင့်။VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ကြပါလေ။ဘလို့ဖမ်းယူရပါမလဲတဲ့။လူစိုးကြော်ဆိုရတော့ရှင် Facebook မှာမေးလာတာပါ။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါလေ။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါလေ။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့အနည်းကတော့ပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားပူပါရယ်နော်ဒါပေမဲ့ကျွန်မဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်ကျွန်မတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်တင်ကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်Messenger ကနေပို့လာတဲ့သောရရှင်က Hi there လို့နှုတ်ဆက်ပြီးတော့ကျမတို့ပြီးခဲ့တဲ့တပတ်တင်းငွေရုံမြင့်တန်ကြအစီအစဉ်မှာတင်ဆက်ပေးသွားတဲ့အုံမခွက်ခွန်တွေကိုအသုံးပြုရလက်မှုအမှုပညာဖန်တီးသွားတဲ့သူတယောက်ကြောင့်တင်ဆက်ပေးသွားတဲ့သူ့အကြောင်းအစီအစဉ်မှာအိမ်မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့စက်တယ်လို့ရနိုင်မဲ့လိပ်စာလေးပေးပါတယ်သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူခြင်းမယ်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ messenger ကနေပြောလဲအကြောင်းပြန်ပေးထားပါတယ်နော်ကျမတို့ဦးတန်းလွင်ကိုစက်တယ်ပြီးတော့မေးမြန်းပြီးတော့သူ့ရဲ့လိပ်စာကိုသူခွင့်ပြုတယ်ဆိုရင်ကျမတို့လှမ်းပြီးတော့ပို့ပေးလိုက်ပါမယ်။ကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်နော်။နားလည်မယ်လို့မျှော်လင့်ပါတယ်။ကျမတို့ video ကိုစာရေးကြတဲ့သောရရှင်တွေထဲမှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်။အဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ်။ Library ဆိုတဲ့သောရရှင်ရေးလာတာပါ။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်။လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိကူမကျေနပ်ချင်စရာပါပဲ။နိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်နေရကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တော့ထင်ရတယ်။အထက်ကသူတို့စဉ်းစားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူး။တိုင်းရင်းသားလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြူလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစောက်ဖို့မကြိုးစားကြသေးဘူး။နိုင်ငံရေးပညာရှင်တိုင်းသားလက်နက်ကိုင်တပ်မတော်တို့ကိုပြောပြခြင်းပါတယ်။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဘေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြူလဲနေတဲ့တိုင်းပြည်ကိုပြန်လည်တိစောက်စေခြင်းတယ်လို့ပြောပြပါနော်
။အစိုးရနဲ့ပြည်သူအတူတူကလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိစောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်။မြန်မာတချစ်သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတချင်းလေးတပုံးနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။အီးမေးလ်ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင် ော့ Jewel World ဆိုထားတဲ့ message ဆိုတဲ့သတင်းလေးနဲ့တော်ရရှင်ကိုဖြောပြချင်ပါတယ်ရှင်။အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။အားစင်ကြည့်ပါအောင်နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရယ်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါသေးရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်။ညစာတွေရေးထားတယ်ညဖမ်းမှမဖတ်ချင်ပဲ။အရင်လိုပြောနေကြဖုန်းနဲ့လေးကဆက်သွဲမှုအေး
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ် BNN ဘောလုံးဝါသနာရှင်တယောက်ကကဘာဖလားဘောလုံးဘောလူဝဲရဲ့အထိတ်အမှတ်အယုတ်ကလေးတွေလိုမျိုးကျုပ်ခွန်နဲ့ပုံဖော်ပြီးတော့ဖန်တီးနေပါတယ်အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားစားသောက်ဆိုင်တစ်ခုကနေရောင်းတဲ့ပီဇာကဘာကြောင့်နာမည်ကြီးနေပါသလဲဒီလိုကဘာတလွားကထူးခြားစံပြသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မအီတန့်စင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်ဝေရှောင်းနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲတရားဝင်အထိမ်းမှတ်အယုတ်လေးဖြစ်တဲ့စာပီပါကားလို့နာမည်ပေးထားတဲ့ဝမ်ဘလေးယုတ်ကလေးတွေပုံစံတူကျုပ်ခွန်အယုတ်လေးတွေလည်းရှိနေပါပြီ။ဗီယက်နမ်နိုင်ငံဟိုချီမင်းစီတီမြို့ကအသက်68နှစ်အရွယ်အငိမ့်စားကျောင်းဆရာငွေန်တန်တမ်ကကျုပ်အခွန်လေးတွေနဲ့ဖန်တီးနေတာပါ။သူဟာဘောလုံးဝါသရှင်တစ်ဦးဖြစ်ပြီးတော့အဲ့ဒီယုတ်ကလေးတွေဖန်တီးဖို့နိုင်ပေါင်းများစွာအချိန်ယူရတာဖြစ်ပါတယ်။အခုစမြန်မာတက်ထားတဲ့ဝင်းမလေးရုပ်လေးအပါဝင်တခြားနာမည်ကြီးဘောလုံးအကျော်မော်တွေဖြစ်ကြတဲ့ခရစ်ယာနိုရိုနယ်ဒိုနဲ့လာနယ်မက်ဆီတို့ရဲ့အယုတ်ကလေးတွေကိုလည်းချက်ဥခွန်ငုံဥခွန်နဲ့ငှက်ကလအုပ်ဥအခွန်တွေကိုပါတုံးပြီးတော့
ဖန်တီးထားပါတယ်ဝါဒနာအရကုလိုရုပ်ကလေးတွေစတင်ဖန်တီးခဲ့တာတောင်အာဖရိကနဲ့ထောင်တဆယ်ကမ္ဘာဖလားဘလုံးပွဲတွေကလေးကဖြစ်ပြီးတော့ခုချိန်မှာတော့အယုတ်ပေါင်းတထောင်နီးပါးရှိနေပြီဖြစ်ပါတယ်တခြားနာမည်ကြီးတွေဖြစ်တဲ့ရုပ်ရှင်တယုတ်ဆောင်ချာလီချပ်လင်အမေရိကန်သမ္မတဟောင်းဘရက်အိုဘားမာဥပဒေနဲ့စတဲ့တဲ့ချင်းနဲ့နာမည်ကြီးလာတဲ့ကိုရီးယားဆိုတော့စိုင်ပုံလူတွေကိုလည်းဥက ိုင်မှုပြသထားပါတယ်။ဗီယက်နမ်မှတ်တမ်းတင်တဲ့ဌာနတစ်ခုကတော့ဥက္ကိုအမှုပညာဖန်တီးနိုင်မှုအများဆုံးဖြစ်သူကိုမှတ်တမ်းတင်ထားပါတယ်။ဒီနေ့မှာတော့ကမ္ဘာစံချိန်ချိုးကိုမျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်။
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်စန်တာမော်နီကာမြို့ကလေးမှာတက်တန့်လိုအယောင်ဆုံးလက်လက်တောက်နေတဲ့ပီဇာလေးတွေရနိုင်ပါပြီ။ပီဇာနာမည်ကို Magic AF လို့နာမည်ပေးထားပြီးတော့ Margarita Pie ကိုအယောင်ဆုံးဖြစ်အောင်စားနိုင်တဲ့အယောင်လက်လက်တွေရောထားတာပါ။ဆိုင်ကလူတွေကတော့ဒန်နာရီတဲကဥကြိုတစ်ချောင်းပါတဲ့ Unicorn မြင်းရဲ့ Amber လို့အပြောသဘောနဲ့ Unicorn ပြူလို့ခေါ်ကြပါတယ်။ Dagwu ပီဇာဆိုင်ဟာမနစ်တုန်းကအခုလိုအယောင်ဆုံးပီဇာတွေကိုအစမ်းသဘောမျိုးအကန့်အသတ်နဲ့ရောင်းချခဲ့ရကစားသုံးသူတွေတောင်းဆိုတာများလွန်းတဲ့အတွက်အခုလိုရောင်းချရတာပါလို့စိုက်မန်နေဂျာမက်ပီတာကပြောပါတယ်။လူကြိုက်များလွန်းတဲ့အတွက်လည်းဆက်လက်ရောင်းချနေမှာပါလို့ပြောပါတယ်။ Irish လူမျိုးတွေရဲ့ဘာသာရေးယဉ်ကျေးမှုပွဲတော်နေဖြစ်တဲ့ St. Patrick နေ့မှာအထိမ်းအမှတ်အယောင်အစိမ်းရောင်ဖုတ်ထားတဲ့ပီဇာဆေးကြောက်ကြိုက်တဲ့သူတွေအတွက်ဆေးကြောက်ပီဇာတွေကိုလေးလပိုင်း20ရက်နေ့တွေမှာလည်းထုတ်လုပ်ရောင်းချခဲ့မှုပါတယ်။ဒါပေမဲ့လည်းအခုလိုရောင်းဆုံးလက်လက်တောက်နေတဲ့ပီဇာကတော့လူကြီးကလေးအကုန်ကြိုက်တာဖြစ်ပြီးတော့ထူးခြားတယ်လို့မန်နေဂျာဖြစ်သူကပြောပါတယ်ခင်ဗျာ
။အပူလိုင်းတန်ခံရတဲ့ပြည်တွင်ကလန်ဒန်မြို့ကထရိတ်ဆန်ရုံမှာတော့အပူတန်တက်တာစီဖို့ထရိတ်ဆန်လေးတွေကိုရေခဲကြောင်းကျူးနေပါတယ်။အပူချိန်30ဒီဂရီဆယ်စီယပ်စ်ထက်မနည်းပူနေတဲ့အတွက်မြောက်ကလေးတွေမြောက်ဝင်တွေအပူတန်တက်တာစီဖို့ပဲတွေနေကြစီတွေတခြားအသီးနှံတွေရောထားတဲ့ရေခဲချောင်းတွေကိုပြုလုပ်ကျွေးမွေးနေရပါ။ကြားနဲ့ပင်ကွင်းတချို့လိုမျိုးသတ္တဝါတွေကတော့ပူနေတဲ့ရာသီဥတုမှာပျော်ကြပေမဲ့လည်းတချို့သတ္တဝါတွေကတော့အပူတန်ကိုမခံနိုင်ကြလို့အခုလိုအပူတန်တက်တာအောင်လုပ်ပေးနေရတာဖြစ်ပါတယ်။ကြောင်ကြီးမျိုးနယ်ဝင်ဖြစ်တဲ့ကြားတွေကတနေ့ကုန်နေပူစာလှုံပြီးတော့နေနိုင်ပေမဲ့လည်းကော်ရီလာမြဝင်ကြီးတွေကတော့အရေးထဲမှာနေပြီးတော့အေးခံနေရပါတယ်။ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကUK နိုင်ငံတဝန်တစ်နှစ်အတွင်းအပူချိန်အမြင့်ဆုံးအထိရောက်ခဲ့ပြီးတော့လာမယ့်ရက်တွေအထိအပူဒဏ်ခံစားရအောင်မယ်လို့မိုးလေဝသသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင
်။ကဘာတလွားကထူးခြားစမ်းများသတင်းတွေကိုတော့မဲဤသက်စင်နဲ့ကိုငိမ့်ညံတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ပြန်တင်နေတာမနက်ခင်း6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမတက်ခင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နိုင်ရေးအတွက်ဆောင်ရွက်စရာကိစ္စအများပြားရှိနေသေးတဲ့အကြောင်းနိုင်ငံတကာချက်ချင်းဒီအသည် ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးပဲပြန်လည်လက်ခံရေးအတွက်ပြင်ဆင်မှုတွေလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လာမဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကထလွန်ကူထဲမှာပျောက်ဆုံးနေတဲ့ယောက်ျားကလေး12ဦးနဲ့သူတို့ရဲ့ဘောလုံးနှီးပြအမျိုးသားတဦးတို့ကိုဒီကနေ့9ရက်မြောက်နေ့အဖြစ်ဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်။အမေရိကန်စစ်တပ်ဘက်ကလည်းကူညီရှာဖွေရေးကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်။ဒီကနေ့မှာတော့ရာသီဥတုအခြေအနေကောင်းမွန်လာတာနဲ့အတူသွားရေးလာရေးမှာရောကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါပို့ပြီးတော့လွဲကူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းလဲအမေရိကန်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရကပြောဆိုသွားပါတယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအခုဆိုရင်တော့အင်ရှင်ရုရှားနဲ့စပိန်အသင်းတို့ဒုတိယအဆင့်ရှုံးတဲ့ပွဲစဉ်တွေကိုကစားနေပါတယ်။အခုဒုတိယပိုင်းစတင်ကစားနေပြီဖြစ်ပြီးတော့အခုလောလောဆယ်မှာတော့စပိန်နဲ့ရုရှားတို့တကိုးစီတည်ရည်နဲ့ကစားအချိန်အနည်းကစားနေကြပါတယ်ရှင်
ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်မူကမမြတဲ့ခြင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖန်အင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်္လာမနေ့ခင်ဗျာရဲ့အစီအစဉ်တွေကိုတော့လိုင်းတော်မီတာ24လေးဆယ်59 90ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်န
This program has come to you from the Voice of America, Washington.